တန်တော်ဝဲမမှာအိန္ဒိယနိုင်ငံနဲ့နယ်စပ်စကိုင်းတိုင်းတမူးမြို့မှာဆေးရနာသိန်းဆန့်ကျင်ဆန္ဒပြသူတွေရဲ့အတားအဆီးတွေကိုဖယ်ရှားဖို့ကြိုးပမ်းတဲ့ရဲနဲ့စစ်တပ်နဲ့ဒေသခံတွေကြားတိုက်ခိုက်မှုတွေဖြစ်ရာကလုံခြုံရေးတပ်ဖွဲ့ဝင်တွေအများစုပါဝင်သေဆုံးသူတရာစင်ကျော်ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အစောပိုင်းမှာတုန်းကဆန္ဒပြဝဲတွေအေးအေးချမ်းချမ်းရှိခဲ့ပေမဲ့အခုနောက်ပိုင်းအာဏာပိုင်တွေရဲ့အကြမ်းဖက်ဖြုတ်ခွဲမှုတွေကြောင့်ဆန္ဒပြသူတွေဘက်ကလည်းခုခံတိုက်ခိုက်မှုတွေရှိလာရာကနှစ်ဖက်ထိခိုက်သေးခြင်းမှုတွေတိုးလာနေပါတယ်။လုံခြုံရေးကြောင့်အမည်မဖော်လိုတဲ့ဒီဆန္ဒပြပွဲမှာတက်ကြွစွာပါဝင်နေသူတူကမနေ့ကတိုက်ခိုက်မှုတွေစဖြစ်ခဲ့ပုံကို
ဟုတ်ကဲ့ပါကျွန်တော်လည်းဆန္ဒပြပါလေးခွဲတော့ပါလေ။သူဟောပေါ့နော်။ကဲလှဲ့တဲ့သူစစ်တပ်ရင်တန်းယူလဲလှဲ့တဲ့ခါမှာအဲမတိုက်ပွဲဖြစ်ကြတယ်ကျွန်တော်အရှက်လမ်းပေါ်ပေါ့နော်။သူကဇေယံဇေတန်းရကွယ်နန်းကဘရားကြောင့်ရှိမှအရှက်လမ်းပေါ်။ဟိုဦးတော့လီလူလမ်းမကြီးပေါ့။တနင်္လာကျတော့သူဂရင်းကတက်ရောက်လာတာပေါ့နော်တက်ပွဲဖြစ်ပြီးနိုင်ဝဲကျွန်းမှာသူလူပေါင်း40မိသားဝန်းကျင်လောက်ရှိတဲ့စစ်ကားနဲ့စီးဘူဇာကားတည်းဂရင်းမျိုးကနေရောက်လာတယ
်ဒါအပြင်ပြစ်ခတ်မှုတွေတောက်လျှောက်9နိုင်လောက်ဖြစ်ခဲ့ကထိခိုက်သေးဆုံးခဲ့ရပုံကိုလည်းသူက
တောက်လျှောက်ဖြစ်တာပဲကိုဒီမှာဟိုရက်ွက်ထဲကြီးကြီးဝင်လာနေပါလိမ့်ရှိတယ်ပြစ်တယ်ဒါပြီးတော့ဒီလမ်းပင်းမျိုးတွေမှာကင်းမဝစ်တယ်တောက်လျှောက်ဖြစ်တယ်အဲ့ဒီချိန်မှာဖက်သွားတဲ့ဆိုင်ကပြစ်ခတ်ရတာပဲဟိုလမ်းပေါ်ဖြတ်သွားတဲ့ပြည်သူမျိုးကြဆုံးနေကြဆန်ကေတီဒီလေးတွေလေပစ္စည်းပူတာလေးတွေပဲတင်လာရင်တို့ပြစ်ခါရဟိုတနအီလောက်မှတယောက်ပြစ်ခါရတယ်ညနေ၄နာရီ၅နာရီလောက်မှတယောက်ပြစ်ခါရတယ်ဘာမှတယောက်ကတော့ကောင်းလို့ပြောတယ်နောက်တယောက်ကတော့တယ်ဖိလက်တူခါရဲပေါ်ကြီးနေပဲလေအဲမတူဒီပန်သူတို့ကဟိုနာသာပြောဆုံးနဲ့မှလည်းဝင်စည်းကြလေနဲ့တက်ဆွလိုက်တဲ့ခဏလေးဆိုတာ
တစ်ချိန်တည်းမှာစစ်တပ်ဘက်ကလည်းအကြဆုံးရှိခဲ့ပုံကိုသူကအခုလိုဆက်ရှင်းပြပါတယ
်ကျွန်တော်လည်းဟိုဒရင်တိတော့သူစကားစားကျွန်တော်တို့စစ်ကောင်စီကတော့စစ်တယောက်ကြာဆုံးတယ်လို့ပဲကြားရတယ်လင်းတိုင်ပြင်ကားလောက်ကြတော့သူအလောင်းတည်တယ်တည်ပြီးတော့တခါလေကားရောအကုန်လုံး၆စီးလောက်သူတို့တိုင်ရုံတခါလေမောင်းသွားတော့သူတက်စကားကလည်းဒီအရှက်လမ်းပေါ်မှာပဲညှို့ဝင်မှာပဲ
ဒါပေမဲ့ဒီအသေးအပြောက်စီရင်ကိုတော့ VOE အနေနဲ့တိကျအတည်ပြုနိုင်ခြင်းမရှိခဲ့ပါဘူးအလားတူကိုကီမျိုးသားစီယုံကျင်ညာချက်တဆောင်ဒီနေ့ပဲအင်တာနက်ပေါ်မှာတက်လာပြီးသူတို့ပါဝင်တက်ခိုက်ခဲ့ကစစ်ကောင်စီဘက်က18ဦးကြာဆုံးခဲ့တယ်ဆိုပေမဲ့တိုက်ရိုက်မေးမြန်းအတည်ပြုနိုင်ခြင်းမရှိခဲ့ပါဘူး။နောက်ပိုင်းမင်းညာဘက်မှာလည်းစစ်တပ်ကပြန်ထွက်လာပြီးပြစ်ခတ်မှုတွေညာမိုးချုပ်ထိဆက်ဖြစ်ခဲ့တယ်လို့လည်းမြို့ကန်ဆန္ဒပြသူကဆက်ပြောပါတယ
်။ဆုတ်သွားပြီးမှ6နာရီခွဲလောက်ကျတော့ပြန်ထွက်လာတယ်။သူကဘိုးချုပ်လမ်းကိုဝင်တယ်ကျွန်တော်တမိုးမျိုးလည်းဝင်ပြီပေါ့နော်ဒီမှာကျွန်တော်လမ်းပေါ်မှာသူတို့ရှောက်ပစ်တာပေါ့လမ်းမှာရှိကြတယ်ဟိုမိုးပေါ်ထောင်ဖောက်ရှောက်ပစ်ပြီးမှသူတို့ကျွန်တော်တို့ထင်တယ်လို့ဆိုတော့ဒီခရက်ကရုံးပေါ့နော်သူတို့အချိုရီမူရုံးအဲ့ညာကနည်းနည်းလုံးကျုံနေအဲ့ဒီကိုတော့အိတ်တယ်လို့ထင်တယ်ကျွန်တော်တော့ဒါအဲခုကျွန်တော်တော့ပြင့်နေဟိုကျွန်တော်တို့မြို့လေကောင်မှာရှိတဲ့စတိုးဆိုင်ကြီးကြီးကိုလေသူတို့ညီဝင်ပစ်တယ်လို့ပဲယူဆတယ်လေသူကလက်ကနေလောင်တာဟုတ်ရဲ့တိမ်လုံးကျုံကြောင်သွားပြီလို့ညာကုန်းနိုင်ပထုတ်ခင်လောက်ကစလောင်တာပေါ့
ဒါအပြင်ပြီးခဲ့တဲ့လကုံပိုင်းကစပြီးဆန္ဒပြမှုတွေပေါ်တင်းမာမှုတွေစရှိလာခဲ့ပုံကိုလည်းသူကပြန်ပြောပြပါတယ
်ဆန္ဒပြတာကတော့ကျွန်တော်တောက်လျှောက်ပြလာတာလေဟိုဖေဖော်ဝါရီ15ရက်လောက်ကစပြလာတယ်အဲတောက်လျှောက်ကျွန်တော်ပြည်ပြည်လည်လည်နဲ့ပြလာတာပေါ့နော်ကျွန်တော်ဒီပြီးခဲ့တဲ့မတ်လ15မှာအဲမှာဖိတ်တိုက်တွေ့ဆုံမှုလေးတွေနည်းနည်းပြင်းထန်တယ်ဆန္ဒပြတဲ့အဖွဲ့နဲ့ရဲနဲ့ပေါ့နော်ကျွန်တော်မြို့လေကောင်မှာရှိတဲ့ရှင်ဆိုင်ပေါ့နော်ရှင်ဆိုင်ကိုသူတို့စီးတယ်ဆိုရင်စီးတော့တကားဖို့မတေးဘူးပေါ့နော်အဲ့ဒီကအဲ့ချိန်မှာပြည်သူတွေကတံပိုးလေးပြီးပြီးမှဝိုင်းလိုက်တယ်ဝိုင်းလိုက်တဲ့ခါကျတော့သူတို့ကပြီးတယ်အဲ့မှာပြီးနဲ့ကျွန်တော်ခွန်ရက်၈ရက်ကြည့်တယ်ပေါ့သူနေရာလာရင်ပေါ်ချင်းပြီးဆုံးတယ်တခါ၂ရက်နေကြတော့တခါကျွန်တော်မြန်မာမြန်မာနေရာမှာတခါတက်ဖြစ်တယ်ဟိုတမိုးဘက်ကလမ်းပါလုံးမှာစီရင်ဝင်တာရဲတယောက်ကြတယ
်တကယ်တော့စကိုင်းတိုင်းအတွင်းနဲ့စကိုင်းတိုင်းနဲ့ကဲ့ရဲ့မကွေးဘက်ကဆန္ဒပြပွဲတချို့မှာတူမီတနတ်တွင်တဲ့ခုခံကာကွယ်မှုတွေရှိခဲ့ပေမဲ့အလားတူမခုခံတဲ့လှိုင်းသားရမြောက်ကလာနဲ့နောက်ဆုံးအခုပဲခူးဘက်မှာပါစစ်တပ်ကဖြုတ်ခွဲမှုတွေကတော့အလားတူပြင်းထန်လာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျကျွန်တော်ဝင်းမြမ